အင်ဒိုနီးရှားအနောက်ဘက်အကြဆုံးပြည်နယ်ကရာနဲ့ချီတဲ့တက္ကသိုလ်ကျောင်းသားတွေဟာရိုဟင်ဂျာတွေနေထိုင်တဲ့ယာယီခိုလွန်ရာနေရာတစ်ခုကိုဝင်ရောက်စီးနှင်ပြီးပြည်နယ်နံပေးဖို့ဒီနေ့ပဲတောင်းဆိုဆန္ဒပြခဲ့ကြပါတယ်။ပြီးခဲ့တဲ့နိုဝင်ဘာလကလေးကအင်ဒိုနီးရှားနိုင်ငံမှာရှိတဲ့အာချီပြည်နယ်တွေကိုရိုဟင်ဂျာဒုက္ခသည်1500ကျော်ရောက်လာတာဖြစ်ပြီးတော့ကုလသမဂ္ဂရဲ့အဆိုအရဒါဟာ၈နှစ်တာကာလအတွင်းအများဆုံးဝင်ရောက်လာမှုလည်းဖြစ်ပါတယ်။ဒီဒုက္ခသည်တွေကတချို့ကတော့ဒေသခံတွေရဲ့ကန့်ကွက်မှုကြောင့်ပင်လယ်ထဲကိုပြန်သွားခဲ့ကြရပါတယ်။တက္ကသိုလ်တချို့ကကျောင်းသားတွေဟာရိုဟင်ဂျာဒုက္ခသည်138ဦးယာယီနေထိုင်နေတဲ့အာချီမြို့တော်ဘန်ဒါအာချီကအစိုးရခန့်မှန်းတွေကိုဝင်ရောက်စီးနှင်လာခဲ့တာပါဒီနေ့မှာပဲအာချီဒေသတွေကိုရိုဟင်ဂျာတွေကိုလူကုန်ကူးလာတယ်လို့ယူဆခံထားရတဲ့အသက်22နှစ်အရွယ်ဘင်္ဂလားဒေ့ရှ်နိုင်ငံသားတဦးနဲ့ရိုဟင်ဂျာဒုက္ခသည်တဦးကိုအင်ဒိုနီးရှားရဲတပ်ဖွဲ့ကဖမ်းဆီးရမိခဲ့တယ်လို့